မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုစလဲရီရဲ့အစည်းအဝေးဟာဗိုလ်ဒူးနေ့ကအဆုံးသတ်ခဲ့ကြရမှာအရေးကြီးတဲ့အချက်တွေဆွေးနွေးဖို့ကြံရှိနေတာကြောင့်လာမယ့်စနေနေ့မှာထပ်မံတွေ့ဆုံဖို့သဘောတူခဲ့ကြတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါရှိလာတဲ့မှာကျင်းပဖို့စီစဉ်ထားတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးသရုတ်ထအစည်းအဝေးမှာဆွေးနွေးမဲ့ကိစ္စတွေကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုစလဲရီဟာ၄ရက်ကြာညှိနှိုင်းခဲ့ကြပေမဲ့လက်နက်ကိုင်တပ်တွေပေါင်းစည်းရေးအပါအဝင်အခြားအရေးကြီးတဲ့အပိုင်းတွေကျန်ရှိနေသေးတဲ့အတွက်ထပ်မံတွေ့ဆုံဖို့စီစဉ်ခဲ့ကြတာပါရန်ကုန်မြို့မှာဒီလ25ရက်နေ့ကစတင်ဆွေးနွေးခဲ့တဲ့အထင်းမှာတော့ပြည်တော်စုသဘောတူစာချုပ်ချုပ်ဆိုရေးအတွက် NCA အပြည့်ရဲ့စာချုပ်ဆိုင်ရာမူပေါင်းပြန်လည်ညှိနှိုင်းရေး2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်အကောင့်ထဲပုံမှုနဲ့ Federal အခြေခံမှုလမ်းညွန်စတဲ့အပိုင်း၃ပိုင်းနဲ့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီအထင်းမှာလက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်တဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စအပါအဝင်အရေးကြီးတဲ့အချက်တချို့ညှိနှိုင်းဖို့ကြံရှိနေစေဖြစ်ကြောင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တူဦးဖြစ်တဲ့နိုင်အောင်မငေးက VOA ကိုအခုလိုပြောပါတယ်
။မူပေါင်းလို့ဆိုရင်ကျွန်တော်ဆက်သုံးချက်ရပြီးတော့၃ချက်ကြံသေးတယ်။အစ်လိုက်မှဆိုရင်ဒီလုံခြုံရေးဆိုင်ရာပါဒီအတက်ကကောင်းစဉ်ရှိခုကိုရပြီးတော့ဒီအနှစ်မှဆိုရင်လုံခြုံရေးပြန်လည်ပေါင်းစည်းခြင်းဆိုတဲ့အကောင်းဆုံးအတင်းနဲ့ကြံသေးတယ်။ပိုင်းသုံးမှာကဒီ federal design လမ်းညွှန်ချက်ကမှာတော့ဒီကျွန်တော်တို့ဒီနှစ်ချက်ရပြီးတော့ဆက်လက်ဆွေးနွေးဖို့အတွက်က6ချက်ကြံသေးတယ်ဒါပေမဲ့ဒီ6ချက်ကြံတာကလည်းအချက်တစ်ချက်နဲ့တစ်ချက်နဲ့ဆက်စပ်နေတယ်ဆိုတော့ကျွန်တော်လာမယ့်ဩဂုတ်လတည့်နေ့မှာမီးပြီးတော့နောက်ဆုံးစီဝေးပွဲကတော့လုပ်မယ်အဲ့လိုအစီအစဉ်ရှိပါတယ်ခင်ဗျာ
လာမယ့်စနေနေ့မှာနောက်ထပ်ဆွေးနွေးပြီးရရှိတဲ့အချက်တွေကိုနှစ်ဖက်ကိုယ်စားလှယ်တွေကသက်ဆိုင်ရာခေါင်းဆောင်တွေထံကိုတင်ပြဖို့ရှိနေပြီးအဲ့ဒီနောက်မှာ JICM ကော NCA အကောင့်ထဲပုံမှုဆိုင်ရာညှိနှိုင်းအစည်းအဝေးနဲ့ UPDJC ကော်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီစတဲ့အစည်းအဝေးတွေမှာအတည်ပြုချက်ရယူမှာဖြစ်ပါတယ်။ငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကတော့ရှေ့လာတဲ့မှာကျင်းပမယ်။27ရာစုပင်လုံးညီလာခံမှာတိုးတက်မှုတွေရမယ်လို့မျှော်လင့်ကြောင်းပြောဆိုပါတယ
်။ညီလာခံကိုကျွန်တော်တို့ဒီအကုန်လာတယ်မှာပဲအော်မျိုးကကျင်းပဖို့တော့အားလုံးကနှစ်ဖက်အစိုးရဘက်ကဒီကမှာရရှိလို့နိုင်ငံပတ်တွေမှာရှိတယ်။ကျွန်တော်တို့တိုးတက်မှုတွေကတော့အစည်းအဝေးတစ်ခုပြီးတိုင်းပြီးတိုင်းမှာတိုးတက်မှုတွေရှိတယ်။အဲဒီတိုးတက်မှုတွေကိုလည်းဖြတ်ပြီးတော့ဒီတက်ပို့ပြီးချက်လက်ပြီးပို့ရအောင်သဘောတူမဲ့ပို့ရဖို့တော့အားလုံးကအကြေကြရှိတဲ့အတွက်ဒီလာကတော့ဒီအောက်ဘုတ်လာတယ်မှာပဲအော်မျိုးတုံးနေတယ်လို့ကျွန်တော်လည်းယုံကြည်တယ်ဗျာ။
တမ်ရွန်နဲ့တိုက်ပွဲတွေဖြစ်နေတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကလည်း27ရာစုပင်လုံးဆွေးနွေးပွဲကိုတက်ရောက်ဖို့ဆန္ဒရှိကြောင်းမကြာသေးခင်ကပဲပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်။ညီလာခံကျင်းပတဲ့အခါ NCA စာချုပ်ကိုလက်မှတ်မီးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ကြားဖို့အတွက်လည်းအစိုးရနဲ့ဆွေးနွေးနေတဲ့ NCA လက်မှတ်ထိုးအဖွဲ့တွေကတိုက်တွန်းထားပါတယ်။NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေကိုဖိတ်ကြားရေးနဲ့ပတ်သက်ပြီးဦးလာမောင်ရွှေကအခုလိုပြောပါတယ
်။ဒီနေ့အစည်းအဝေးမှာတော့ဖိတ်ကြားမဲ့သူတွေကိစ္စကိုဒီနေ့ကျွန်တော်တို့ဆွေးနွေးပွဲမှာပြီးပြအောင်တော့ကျွန်တော်တို့အနေနဲ့ဒီမပြုတ်နိုင်ဘူး။နောက်ထပ်ဆွေးနွေးပွဲတွေမှာလည်းဆက်ပြီးဆောင်ရွက်ဖို့ရှိတယ်။အဲ့ဒီအတူတူတည်းအတိုင်းပဲဆက်ပြီးတော့ဒီလိုဖိတ်မှာပါပဲ။အဲ့တော့ NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းနာလက်နဲ့ဒါတော့ကောင်းတော့လေဖိဖို့ရာသားချက်တွေကတော့ရှိနေတယ်ပေါ့အဒီယူချက်တွေတော့ကျွန်တော်တို့လုပ်ပါပေါ့
လက်ရှိကျင်းပ PC ခဲ့တဲ့ညှိနှိုင်းအစည်းအဝေးဟာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြား6ကြိမ်မြောက်ဆွေးနွေးပွဲလည်းဖြစ်ပါတယ်ဩဂုတ်လ10ရက်နေ့မှာကျင်းပမဲ့9ကြိမ်မြောက်ဆွေးနွေးပွဲကိုတော့နေပြည်တော်မှာကျင်းပမှာပါဒီညှိနှိုင်းဆွေးနွေးပွဲတွေပြီးပြည့်ရင်နှစ်နှစ်ကျော်ကြာရပ်ဆိုင်နေတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးသရုတ်ထအစည်းအဝေးကိုကျင်းပနိုင်မှာလည်းဖြစ်ပါတယ်ပြည်တော်စုငြိမ်းချမ်းရေးညီလာခံနှစ်နှစ်ကျော်ရပ်ဆိုင်တာဟာလုံခြုံရေးဆိုင်ရာပြည်ထောင်ပေါင်းစည်းရေးနဲ့ပြည်တော်စုကခွဲမထွက်ရေးဆိုတဲ့အချက်တွေအပေါ်မှာအကြီးအလယ်မဆွေးနွေးနိုင်တာကြောင့်လို့လဲသုံးသပ်ကြရင်ရှိနေတာပါကျွန်တော်မိုးစော်ရန်ကုန်ကသတင်းပေးပို့တာဖြစ်ပါတယ်